မြောက်ကိုရီးယားဘက်ကဒီကနေ့ဒုံးကျည်ဆန်တက်မှုတစ်ခုထပ်လုပ်ခဲ့ပြီးနောက်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနီလန်ပေါင်းစုံအဆင့်တင့်ရှိတယ်လို့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကအိန္ဒိယနိုင်ငံတွေကုလသမဂ္ဂအဖွဲ့ဝင်တွေအားလုံးနဲ့လက်ခံနိုင်ပွဲနိုင်ငံတကာကျင့်ထုံးတွေရဲ့အနှိမ်ဆုံးအဆင့်ကိုတောင်းမှအမှုမထားတဲ့အကြောင်းအချက်ပြလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတအိမ်ဘီရိုကထုတ်ပြန်တဲ့ကြေညာချက်မှာသမ္မတထရန့်ကပြောဆိုထားပါတယ်။ချင်းချောက်တာတွေတည်ငြိမ်မှုပြက်ပြားစေတဲ့လုပ်ရက်တွေကမြောက်ကိုရီးယားကိုဒေတာတွင်းမှာရောကမ္ဘာနိုင်ငံတွေချားမှာပါပိုပြီးအထူးကြံဘေးရောက်သွားစေရုံသာဖြစ်စေမယ်။နီလန်ပေါင်းစုံအဆင့်တင့်ရှိနေတယ်လို့အမေရိကန်သမ္မတအိမ်ဘီရိုကြေညာချက်ကဖော်ပြတာပါ။ဒီနေ့အစောပိုင်းမြောက်ကိုရီးယားဘက်ကစမ်းသပ်တဲ့ဒုံးကျည်ကဂျပန်နိုင်ငံဘော်ကနေဖြတ်သွားပါတယ်။ဒီကနေ့ဒုံးကျည်စမ်းသပ်မှုနောက်ပိုင်းမှာတော့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကနှစ်နိုင်ငန်းစလုံးအပေါ်ကိုတိုက်ရိုက်ချင်းချောက်မှုဖြစ်တယ်ဆိုတာကိုလည်းနှစ်ဖက်တို့သဘောတူခဲ့ကြပါတယ်။ဒုံးကျည်ကိုဆန်းသက်ပြစ်လို့ပြီး10မိနစ်လောက်အတွင်းမှာဂျပန်နိုင်ငံဘော်ကနေဖြတ်သွားခဲ့ပြီးတဲ့နောက်အပိုင်းသုံးပိုင်းကွဲထွက်သွားပြီးဂျပန်နိုင်ငံရဲ့အဓိကကျွန်းတစ်ခုဖြစ်တဲ့ဟော့ကိုင်ဒိုရဲ့အရှေ့ဘက်ပစိဖိတ်သမုဒ္ဒရာထဲကိုကျရောက်သွားတာလို့ဂျပန်အစိုးရကပြောဆိုထားပါတယ်ရှင်။